င်တာလို့မပါရဲ့လားသူတော်မောင်မင်းညာကသူငယ်ပွေလို့ရနေတဲ့အတန်ဆက်ဆက်အတန်ကြောင့်နှစ်နှစ်ခြိုက်ခြိုက်အိမ်မောကြနေရတာကနေရုပ်တရက်အလန့်နှုတ်ခဲ့ရတယ်။နာယူကိုကြည့်လိုက်တော့ည7နာရီကျော်နေပါပြီသူတော်မောင်။စောင်းပေါက်ကြီးလေးလုံးတက်ဆင်ထားတဲ့မော်တော်ကားနဲ့စွန်းသိန်းအောင်ပွဲအတွက်လှည့်လည်အောင်ပွဲခံနေတာလို့သိရပါတယ်။စောင်းပေါက်ကြီးလေးလုံးကထွက်နေတဲ့အစူညာန်တန်တွေဟာအိမ်နံရံတွေကိုတောင်တုံခါနေတယ်လို့ခံစားရပါတယ်။ဒီအချိန်ဒီလိုပောက်ပွဲစူညာန်နေတဲ့အတန်နဲ့ရက်ွက်ထဲဝင်လာပြီးစွန်းသိန်းအောင်ပွဲခံတာဟာတင့်တော်ပါရဲ့လားငါတို့ရက်ွက်ထဲမှာစက်ကြီးရွယ်အိုနဲ့နာမကျန်းတဲ့သူတွေရှိမယ်တနေ့ကုန်အလုတ်ပင်ပင်ပန်းပန်းလုတ်ခဲ့ရလို့အိတ်ဆက်အနာယူနေတဲ့သူတွေရှိမယ်ကျောင်းစာကျက်နေတဲ့ကျောင်းသူကျောင်းသားတွေလည်းရှိနိုင်တာပေါ့အခုချိန်ဟာကထိန်လာရာသီဖြစ်တာကြောင့်အတန်ချက်ဆက်နဲ့စောင်းပေါက်တွေကိုနားမဆိုင်အောင်ကြားနေရတဲ့အချိန်ကဖြစ်ပါတယ်အတန်တွေကိုအတန်ချိန်နှုန်းဒက်စီဘယ်နဲ့တိုင်းတာကြပြီး85ဒက်စီဘယ်အထက်အတန်တွေကိုအမြဲကြားနေရရင်အကြားအာရုံထိခိုက်ပျက်စီးစေနိုင်တယ်လို့သိရပါတယ်အခုလိုစောင်းပေါက်ကြီးတွေကနေထွက်နေတဲ့ဒက်စီဘယ်ဟာ150အထက်မှာရှိပါတယ်။သူညာတန်တွေကြောင့်အိတ်ရေးမွားတာ၊တွေးတိုးတာ၊ပင်မန်းနွမ်းနေတာ၊နှလုံးဖုန်မြန်လာတာ၊အာယုံစူးဆိုက်လို့မရတာနဲ့အခြားကျန်းမာရေးပြဿနာတွေအများကြီးဖြစ်လာနိုင်ပါတယ်။အခုနှစ်မှာရန်ကုန်မြို့ကအုပ်ချုပ်ရေးအာဏာပိုင်တွေကကြိုတင်သတိပေးမှုတွေပြုလုပ်ပြီးထိန်းချုပ်ဖို့ကြိုးစားခဲ့ကြပေမဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမရှိတော့ထုံးစံအတိုင်းစိုးရွားတဲ့သူညာတန်တွေကိုပြည်သူတွေကဆက်ပြီးတီးခတ်နေကြရတော့ပါပဲ။ဘာသာရေးလှုပ်တာကောင်းတဲ့အလုပ်ဖြစ်ပေမဲ့သူညာန်တန်တွေကြောင့်ကုသိုလ်ပူရမယ်လို့ထင်နေတဲ့မှားယွင်းတဲ့အယူဆတွေခြေရိုးဆန်တဲ့အတွေးခေါ်တွေဟာလူတချို့မှနည်းနည်းရှိုင်းရှိုင်းတွယ်ကပ်နေသေးပါပဲငါတို့။ဘာကျုပ်ဆရာတော်ဒေါက်တာနန္ဒမလာရဲ့တရားဟောတစ်ခုကိုပြန်ပြီးသတိရမိပါတယ်။ဆရာတော်ကသူညာန်တန်တွေနဲ့ပတ်သက်ပြီးသူညာန်တန်တွေကိုဖျားကမကြိုက်ကြောင်းသူညာန်တန်တွေဟာဖျားကြိုက်တဲ့ဆန့်ကျင်ကြောင်းစောင်းပေါက်အကျယ်ကြီးဖွင့်ကြတာဟာဘာမှနှစ်သာရမရှိတဲ့အကြောင်းစိတ်စိတ်ငြိမ်သက်တာသာလျှင်ဖျားကနှစ်သက်ကြောင်းဟောပြောခဲ့တာနားထောင်ခဲ့ပူပါတယ်။ကဝင်းကျင်ကလည်းသူညာဏ်တွေကိုနားမခံတာပဲဘာသာရေးကိစ္စမှမပြောချင်မဆိုချင်ဖြစ်နေတာကိုလော့စပီကာဖွင့်တဲ့သူတွေကအများလက်ခံတယ်လို့ယုံကြည်ယူဆလိုက်ကြပုံနဲ့ရပါတယ်။တချို့ရက်ွက်တွေမှာဆိုနှစ်ကင်းပဲအတန်ဆက်ဆက်ကြီးတွေကျယ်ကြီးဖွင့်အလှူခံညရောက်ရင်မူးရစ်တောက်စားပြီးကာရာအိုကေတွေဆိုကြကခုံမူးယူကြနဲ့နိုင်ငံခြားသားနဲ့အခြားဘာသာဝင်တွေမြင်ရင်ကိုယ့်ဗုဒ္ဓဘာသာကိုအထင်သေးစရာဖြစ်စေပါတယ်။လက်ရှိမှာအတန်ဆက်ဆက်တွေကိုနားမခံတာကြလွန်းလို့လူမှုကွန်ရက်စာမျက်နှာပေါ်မှာလော့စပီကာမုံသူများအသင်းအဖွဲ့တော်ပေါ်နေပါပြီ။သူတို့ကအုပ်စုဖွဲ့ဆွေးနွေးတာ Facebook account profile ချိန်းတာတွေလုပ်နေတာကိုသတိထားမိပါတယ်။မုံပြည်နယ်မှာတော့အတန်ချက်ဆက်စောင်းပေါက်ဖွင့်လှစ်မှုနဲ့ပတ်သက်ပြီးလွှတ်တော်မှမေးမြန်းလာပါကသက်ဆိုင်ရာမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှုတွေကိုအရေးယူသွားမှာဖြစ်ကြောင်းမုံပြည်နယ်အစိုးရအဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကအော်တိုဘလ၄ရက်နေ့ကပြောသွားခဲ့ပါတယ်။အခုပြည်သူအများစုကထောက်ခံကြိုဆိုမှုတွေပြုလုပ်ခဲ့ကြပြီးမုံပြည်နယ်မှာလိုပဲအခြားပြည်နယ်နဲ့အတိုင်းတွေမှာပါအရေးယူဆောင်ရွက်မှုတွေပြုလုပ်ပေးဖို့လူမှုကွန်ရက်စာမျက်နှာပေါ်မှာတောင်းဆိုတန်တွေတော်တော်ညံသွားခဲ့ပါတယ်။တကယ်တော့အတန်ဆက်ဆက်ဥပဒေကို2012ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ကလေးကပြဋ္ဌာန်းထားခဲ့ပြီးပါပြီ။အတန်ဆက်ဆက်ဖွင့်လို့သူတွေဟာဥစွာရက်ွက်အုပ်ချုပ်ရေးမှုစီမှာ3ရက်ကြိုပြီးခွင့်တောင်းရမှာပါ။အတန်ဆက်ဆက်ဖွင့်ရင်လည်းမနေ့6နိုင်ရနေည9နိုင်ထိတာဖွင့်ရပါမယ်။အများပြည်သူနှောက်ရှက်မဖြစ်စေရအတွက်ခွင့်ပြုထားတဲ့ဥပစာအတွင်းမှာသာအများပြည်သူကြားသိရုံသာဖွင့်ရပါမယ်။ခွင့်ပြုတော်ကိစ္စမှတပါအခြားကိစ္စတွေမှာအတုံးမပြူရတာဝန်ရှိသူကလိုအပ်လို့ခွင့်ပြုချက်ရက်စဲတာကိုလည်းလိုက်နိုင်ရမယ်ဆိုတဲ့အချက်တွေပါပါတယ်။ဒါတွေကိုမလိုက်နိုင်ရင်ဒဏ်ငွေချမှတ်ခံရပါမယ်။ဒဏ်ငွေမဆောင်နိုင်ရင်ထောင်ဒဏ်9ရက်ကြာခံရမယ်လို့ဥပဒေမှာပါရှိပါတယ်။စင်ကာပူလိုနိုင်ငံမျိုးမှာတော့တိုက်ရိုက်ရဲအရေးပိုင်းတွေနဲ့သတ်မှတ်ထားပါတယ်။စူညာဏ်ညောင်းနားမခံတာရင်ရဲစခန်းကိုတိုက်ရိုက်ဖုံးကောက်ဆက်လိုက်ရမှာပဲ။ဖုံးဆက်လိုက်တာနဲ့ရဲတွေရောက်လာပြီးလိုအပ်တယ်လို့အရေးယူဆောင်ရွက်ပါတယ်။မတို့နိုင်ငံမှာလည်းတိုက်ရိုက်ရဲအရေးပိုင်းတွေနဲ့သတ်မှတ်ပြီးအရေးယူဆောင်ရွက်ရင်ပိုးပြီးထိရောက်အောင်မြင်နိုင်ပါတယ်။လို့မို့ဆိုရက်ွက်အုပ်ချုပ်ရေးမှုကိုအရင်တိုင်ရရက်ွက်ရုံးကလူတွေနဲ့အတူလိုက်လာပြီးလော့စပီကာဖွင့်တဲ့သူတွေနဲ့စကားပြောရဆိုတော့အဆင်မပြေလှပါဘူး။လူမုန်းခံရမယ့်အပြင်ဘာသာရေးကိုပါအဟန့်အတားလုပ်တယ်လို့နောက်ွယ်မှာစွပ်စွဲခံရနိုင်တာကြောင့်တော်ရုံလူကအတိုင်တော်မလုပ်ချင်ကြတော့ပါဘူး။ဒါကြောင့်ထုတ်ပြန်ထားတဲ့ဥပဒေကိုထိရောက်အောင်အကောင့်ထဲပေါ်ခြင်းရင်ရဲအရေးပိုင်းတွေနဲ့တိုက်ရိုက်အရေးယူဆောင်ရွက်တင်ပါတယ်။ဘာသာရေးကိစ္စတွေနဲ့လည်းဆက်နွယ်နေတာကြောင့်တရားပွဲတွေမှာတရားဟောမဲ့ခုံကြီးတွေကိုယ်တိုင်ကစူညာန်တန်တွေကိုရှော့ချပေးကြဖို့မြစ်တာရက်ခန့်ပေးရင်စီယုံတိမ့်သွင်းပေးရင်ပိုးပြီးအဆင်ပြေပါလိမ့်မယ်။ဒါအပြင်လွှတ်တော်မှာလော့စပီကာတန်တွေစူညာန်တန်နဲ့ပတ်သက်ပြီးအဆိုတင်သွင်းမှုမျိုးရှိလာရင်မုံပြင်းနယ်မှာလိုရက်ကြီးအုပ်ချုပ်ရေးမှုတွေကိုတိုက်ရိုက်အရေးယူမယ်လို့တိုက်နဲ့ပြည်နယ်အားလုံးမှာကြပြိုင်နဲ့တည်းကြီးညာလိုက်ရင်ပိုးပြီးထိရောက်အောင်မြင်မှာဖြစ်တဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ဒီကုန်းချုပ်လိုက်ပါရစေ။လူပြည်သူတွေအားလုံးစူညာန်တန်တွေကင်းဝေးပြီးစိတ်အေးချမ်းသာစွာနေထိုင်နိုင်တဲ့သူတွေဖြစ်နိုင်ကြပါစေလို့အဘဆုတောင်းပေးလိုက်ပါရခွဲ။ချစ်လာစွာသောမင်းရဲ့အဘစန်နီဦး